ဥရောပသမဂ္ဂ EU ကနေယူကရိန်းနိုင်ငံထွက်ပြီးနောက်ပိုင်းကိစ္စရပ်တွေကိုဘယ်လိုကင်တွယ်ကြမယ်ဆိုတဲ့အပေါ်နှစ်ဖက်သဘောတူညီချက်ရလိုက်တဲ့အတွက်ကျေနပ်နေကြပြီမယ်လေ။နောက်ထပ်ကိစ္စရပ်တစ်ခုအတွက်တော့ဥရောပခေါင်းဆောင်တွေခေါင်းခဲနေကြပါဗျ။အဲ့ဒါကတော့ပြည်ပြည်စုံနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာတရုတ်နိုင်ငံနဲ့သဘောတူညီချက်ရဖို့ကိစ္စပါ။ EU နဲ့တရုတ်ကြားဆက်ဆက်ညီနိုင်နေကြတာကိုအမေရိကန်ကရောတခြားနိုင်ငံတွေကပါတေချာစောင့်ကြည့်နေကြပါဗျ။ဒီလိုသဘောတူညီချက်မျိုးရဖို့အတွက်နှစ်ဖက်ဆွေးနွေးနေကြတာ9နှစ်တည်းဝင်လာပါပြီ။လက်ရှိမှာဂျာမနီကဥက္ကဋ္ဌတာဝန်ယူထားတဲ့အဖွဲ့ဝင်28နိုင်ငံပါ EU နဲ့တရုတ်နိုင်ငံအကြားဆက်ဆက်ညှိနှိုင်းနေတာနောက်ဆုံးအဆင့်ရောက်နေပြီး2022ကုန်မှာသဘောတူညီချက်ထွက်လာတော့မယ်ဆိုတဲ့သတင်းတွေပြီးခဲ့တဲ့သတင်းဘက်ကထွက်ခဲ့ပါတယ်။အဲ့ဒီသတင်းတွေပေါ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ရဲ့နိုင်ငံတော်လူညီရေးဆိုင်ရာဂျန်ဘေးပုဂ္ဂိုလ်ဂျေးခ်ဆူလီဗန်ကတုံ့ပြန်ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဆိုင်ရာလုပ်ပုံကိုင်းမုံတွေပေါ်နှစ်ဖက်အကြားတူညီတဲ့စိုးရိမ်ချက်တွေနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့ဥရောပလက်တွဲဘက်တွေနဲ့စောစည်းစွာတိုင်ပင်ဆွေးနွေးရေးဘိုင်ဒန်ဟဲရစ်အစိုးရအနေနဲ့ကြိုဆိုပါတယ်လို့ယင်းနှိမ့်နှံမှုဆိုင်ရာသဘောတူညီချက်နှစ်ကုံမှရဖို့တရုတ်နဲ့ EU တို့ရည်ရွယ်ဆိုတဲ့ခေါင်းစဉ်နဲ့ Riders တင်းကိုကိုးကားပြီးဒီဇင်ဘာလ21ရက်နေ့မှာ Mr. Sullivan က Twitter မှာရေးခဲ့ပါတယ်